This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝဘေးစစ်အာဏာရှင်ဗီဒီယိုကနေကြင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပါရယ်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ29ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မရှင်ပထမဦးစွာရေဒီယို NUG စီရီသတင်းကောင်းနှုတ်ချက်ကိုမေဦးမောင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။ယခုအချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့နေဦးမောင်ပါ။ပထမအဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့မုံရွာမြို့ဘော်ဒီတထောင်အနီးက MRTV အတန်းခွင့်တာဝါတိုင်ကုန်းကိုတိုက်ခိုက်ခဲ့ရမှာရဲ၁၂ဦးသေဆုံးပြီးလက်နက်ခဲယမ်းတွေသိမ်းပိုက်ရရှိခဲ့တဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းမုံရွာမြို့နယ်ထဲကအထင်ကရနေရာတစ်ခုဖြစ်တဲ့ဘော်ဒီတထောင်အနီးက MRTV အတန်းခွင့်တာဝါတိုင်ကုန်းစခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ရမှာစစ်တပ်လက်အောက်ခံရဲ၁၂ဦးသေဆုံးခဲ့ပြီးလက်နက်ခဲယမ်းတွေသိမ်းဆည်းရရှိခဲ့တယ်လို့အမတ်တပ်အစစ်သေးတာကဒီကနေ့ဖေဖော်ဝါရီလ29ရက်နေ့မှာထုတ်ပြန်ပါတယ်။မုံရွာမြို့နယ်ခိတက်ကံရွာအရှိတ်ဘက်မှာရှိတဲ့ MRTV အတန်လွင့်တာဝါတိုင်ကုန်းစခန်းကိုမနေ့ဖေဖော်ဝါရီလ26ရက်မနက်ပိုင်းမှာအောင်မြင်စွာသိမ်းပိုက်ခဲ့ရတဲ့ပတ်သက်လို့အခုလိုအသိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။စစ်တပ်လက်အောက်ခံရဲအင်အား18ဦးနဲ့အထိုင်ချထားတဲ့ MRTV အတန်လွင့်တာဝါတိုင်ကုန်းစခန်းကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်ခဲ့ရမှာစခန်းကုန်းအတွင်းကရဲတွေကိုင်နဲ့ G3 5လက် UZ တနတ်3လက်M79 အမျိုးအစားတနက်နှစ်လက် G3G 2590တောင်း6မမ G 2128တောင်း40မမဘုံသီး10လုံးရှစ်ထွက်မိုင်း1လုံး GAIN 6ခုနဲ့ TV တစ်လုံးသိမ်းဆည်းရရှိခဲ့တယ်လို့အမတ်တပ်စစ်သေးတာကအသိပေးပါတယ်။တိုက်ပွဲဖြစ်နေချိန်မှာအနောက်မြောက်တိုင်းစစ်ဌာနချုပ်နာမခတ်ကစစ်တပ်လေဒီပါရမီတာ20တရားဦးလေတက်က MI35 ဒဇင်းနဲ့စစ်တပ်လက်အောက်ခံရဲတွေကိုလေကြောင်းပစ်ခူပေးခဲ့တယ်လို့အမတ908အမြောက်တက်က105မမ120မမတို့နဲ့14ချိန်ခန့်ပြစ်ခုတက်ခတ်ခဲ့ပြီးမဲ့ဒေါ်လာရေးတက်တွေကအဲ့ဒီစခန်းကုန်းကိုအောင်မြင်စွာသိမ်းပိုက်နိုင်ခဲ့တာပဲဖြစ်ပါတယ်။အဲ့ဒီတက်ခတ်မှုကိုမုံရောင်ခရိုင်ကုတ်ကဲရေးမှုကုတ်ကဲမှုနဲ့မုံရောင်ခရိုင်ကုတ်ကဲရေးရုံးအဖွဲ့မုံရောင်ခရိုင်ဒရုန်းတပ်ဖွဲ့မုံရောင်ခရိုင်လက်နက်ကြီးတပ်ဖွဲ့မုံရောင်ခရိုင်တရင်1 4 6 16 24 29ချောင်းဦးမြို့နယ်အခြေပြုစုဖွဲ့မှုစစ်ကြောင်းစကိုင်းခရိုင်တရင်နှင့်ဒရုန်းတပ်ဖွဲ့ GTR မုံရွာခရိုင်ပကဖတိုက်ခိုက်ရေးအဖွဲ့ Danger Force LPDF မုံရွာခရိုင်ပကဖဒရုန်းအဖွဲ့မုံရွာမြို့နယ်ပကဖအရတော်မြို့နယ်တိုက်နယ်17ဒရုန်းအဖွဲ့ BLDF အဖွဲ့တို့ပူးပေါင်းလုံဆောင်ခဲ့တာဖြစ်ပါတယ်။အထိနာသွားတဲ့စစ်ကောင်စီဟာစစ်အင်အားထပ်ဖြည့်ပြီးမြေပြင်ကနေစစ်ကြောင်းထိုးဖို့ပြင်ဆင်နေတာတွေ့နေရတယ်လို့ဒေသနေပြည်သူတွေရဲ့ဒေသတွင်းတော်လှန်ရေးအင်အားစုတွေစီကသိရပါတယ်ခင်ဗျာ။ဆလဘီချောင်းဦးမြင်းမှုလမ်းမိုင်းမှာနိုင်ရီကန်စစ်တပ်အထိုင်စခန်းကထွက်လာတဲ့စစ်ကြောင်းနဲ့တိုက်ပွဲဖြစ်ခဲ့ရမှာစစ်သား2ဦးသေဆုံးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းချောင်းဦးမြင်းမှုလမ်းမိုင်းမှာနိုင်ရီကန်အကြမ်းဖက်စစ်တပ်အထိုင်စခန်းကထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ရမှာစစ်သား2ဦးသေဆုံးသွားတယ်လို့မုံရွာခရိုင်အမှတ်12တရင်တခွဲ3မျက်စိတခွဲကပြောပါတယ်။မနေ့ဖေဖော်ဝါရီလ26ရက်နေ့နေ့လယ်နနာရီကမှမုံရွာမန္တလေးလမ်းမကြီးမှာနိုင်ရီကန်အကြမ်းဖက်စစ်တပ်အထိုင်စခန်းကထွက်လာတဲ့အင်အား40ခန့်ပါအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့နဲ့ထိတ်တိုက်တွေ့ပြီးတိုက်ပွဲဖြစ်ပွားခဲ့တာလို့သိရပါတယ်။ ကျင်းနီတွေတဲလာတဲ့ကားတွေနဲ့အတူစစ်သားတွေလိုက်ပါလာတဲ့တန်ချက်ကားတွေမုံရွာမျိုးကနေထွက်လာတယ်လို့သတင်းရလာကြောင်းဒေါ်လန်ရင်ပူပေါင်းအဖွဲ့ကရဲဘော်တွေချောင်းဦးမြင်းမူလမ်းမိုက်တနေရာကစောင့်နေခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအချိန်မှာလက်ရည်ကန်စစ်တပ်အထိုင်စခန်းကနေအင်အား40ခန့်ပါတဲ့စစ်သားတွေဟာ Express ကားနစီနဲ့ဒေါ်လန်ရင်ရဲဘော်တွေအနီးရောက်ကြည့်လာခဲ့တဲ့အတွက်တိုက်ပွဲဖြစ်ခဲ့တယ်လို့သိရှိရပါတယ်။ဒီတိုက်ပွဲဟာမိနစ်30ခန့်ကြာမြင့်ခဲ့ပြီးအကြမ်းဖက်စစ်သား2ဦးသေဆုံးကထိခိုက်ဒဏ်ရာရရှိသူတွေရှိသလိုအကြမ်းဖက်စစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြန်လည်ပစ်ခတ်ခဲ့တာကြောင့်ဒေါ်လန်ရဲ့ရဲဘော်တို့6လောက်မှဒဏ်ရာရရှိသွားတယ်လို့အသိပေးပါတယ်။အဲ့ဒီတိုက်ခိုက်မှုကိုမုံရွာခရိုင်အမှတ်7တရင်တပ်ခွဲ3မျက်စိတပ်ခွဲ뇌ဦး Brothers Column မုံရွာခရိုင်အမှတ်15တရင်တပ်ခွဲ3နဲ့11 People Defense Force တို့ကပူးပေါင်းလုံဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရန်ကုန်မန္တလေးလမ်းဟောင်းပေါ်မှာရှိတဲ့စစ်တပ်ကိစ္စခန်းတွေကိုတိုက်ခိုက်ခဲ့ရမှာစစ်သား8ဦးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ပဲခူးတိုင်းကြောက်တကားမြို့နယ်ဖြူးမြို့နယ်အတွင်းမှာရှိတဲ့ရန်ကုန်မန္တလေးလမ်းဟောင်းပေါ်မှာစစ်ကောင်စီတပ်ဖွဲ့တွေအခြေချတပ်ဆွဲထားတဲ့ကိစ္စခန်း9ခုကိုဒေါ်လန်ရေးပူပေါင်းတပ်တွေတိုက်ခိုက်ဖျက်ဆီးခဲ့နိုင်ရမှာစစ်သား8ဦးသေဆုံးသွားတယ်လို့တောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲကဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မှာတရားဝင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီစစ်စခန်းတွေကိုတောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲလက်အောက်ခံတပ်တွေနဲ့ KNU KNLA ပူးပေါင်းတပ်တွေကဖေဖော်ဝါရီလ25ရက်နေ့နဲ့26ရက်နေ့မှာတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ပြီး2ဦးထိခိုက်ဒဏ်ရာရရှိသွားသလိုတိုက်ပွဲပြီးမှာစစ်ကောင်စီကိစ္စခန်းတွေကိုရှင်းလင်းဖျက်ဆီးနိုင်ခဲ့တယ်လို့အသိပေးပါတယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကအထိကိုက်တိုက်စုံးမှုတွေများသလိုဒေါ်လန်ရေးတပ်ဖွဲ့တွေဘက်ကရဲဘော်တို့မြင်းမြတ်စွာကြာဆုံးခဲ့ရတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရန်ကုန်မန္တလေးလမ်းဟောင်းမှာရှိတဲ့စစ်ကောင်စီစခန်းတွေကိုပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲလက်အောက်မှာရှိတဲ့အမှတ်3902တရင်အမှတ်3502တရင် Spring Warrior Column တရင်အာနာဝကစစ်ကြောင်း8803 ARD စစ်ကြောင်း6002စစ်တောင်းစစ်ကြောင်းရန်ကုန်ပကဖဖြူပကဖတို့နဲ့ KNLA တရင်ကိုတို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော် PDF အနေနဲ့စစ်ရေးလှုပ်ရှားမှုတွေတိုးမြှင့်ဆောင်ရွက်သွားမှာဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့စစ်တပ်ကိစ္စခန်းတွေရှိတဲ့ပတ်ဝန်းကျင်ကိုမလိုအပ်ဘဲမသွားကြဖို့တောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စင်ပေါင်ဝဲမြို့နယ်မှာသာသနာရေးကားနဲ့ပုံဖြက်လာတဲ့ရဲတပ်ဖွဲ့ကိုတိုက်ခတ်ခဲ့ရမှာရဲ3ဦးသေဆုံးပြီးလက်နက်ခဲယမ်းတွေတင်စီရရှိခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။မကွေးတိုင်းစင်ပေါင်ဝဲမြို့နယ်မှာသာသနာရေးကားနဲ့ပုံဖြက်လာတဲ့ရဲတပ်ဖွဲ့ကိုတိုက်ခတ်ခဲ့ရမှာရဲ3ဦးသေဆုံးပြီးလက်နက်ခဲယမ်းတွေတင်စီရရှိခဲ့တယ်လို့တရက်ခရိုင်အမှတ်5တပ်ရင်းကထုတ်ပြန်ပါတယ်။စင်ပေါင်ဝဲမြို့နယ်ကဒုရဲအုပ်ရန်နိုင်ထေးဦးဆောင်တဲ့ရဲတပ်ဖွဲ့ဝင်5ဦးကိုဖေဖော်ဝါရီလ24ရက်နေ့လည်2နာရီခွဲအချိန်မှာတိုက်ခတ်ခဲ့တယ်လို့သိရပါတယ်။စင်ပေါင်ဝဲမြို့နယ်ကြောတာကျေးရွာနဲ့တပြေဆန်းကျေးရွာကြားမှာတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်မှာအပြန်အလှန်ပစ်ခတ်မှုတွေကြောင့်တိုက်ပွဲဟာနိုင်ရီဝက်ခန့်ကြားခဲ့ပြီးတိုက်ဆုံသွားတဲ့ရဲတွေစီကနေ89အမျိုးအစားတနက်တလက်40မမဘုံဒီနှလုံး MA 13တနက်တလက် MA 13 G 130 တောင်း G 3 G 120တောင်းလက်ပစ်ဘုံတလုံးချောင်းလုံးပြူတနက်တလက်လက်ကင်ဖုံ5လုံးမတ်ပုံတွေနဲ့ဝန်ထမ်းကတ်တွေတိမ့်စီရရှိခဲ့တယ်လို့အသိပေးထားပါတယ်အဲ့ဒီတိုက်ခိုက်မှုကိုတရက်ခရိုင်အမှတ်5တရင်နဲ့ပြည်သူ့ကာကွယ်ရေးတပ်ပုံနာဝတီတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးဒေါ်လန်ရေးတပ်ဖွဲ့ဝင်တွေအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။ဖေဖော်ဝါရီလ18ရက်နေ့တုန်းကလည်းစင်ပေါင်ဝဲမြို့နယ်ကိုးပင်တာကရလမ်းမိုက်မှာစစ်ကားနှစ်စီးကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေတိုက်ခိုက်ခဲ့ရမှာ4ဦးသေဆုံးခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စစ်ရေးသတင်းကိုတော့ Radio NUG သတင်းတော်ကူခန့်မှပေးပို့ပေးထားတာဖြစ်ပါတယ်။
စီးရီးသတင်းကောင်းထုတ်ချက်တွေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျမຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဖေဖော်ဝါရီလ29ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ပထမဆုံးတင်ပြပေးမယ့်သတင်းကတော့အာဂျင်တီးနားတရားရုံးကထုတ်ထားတဲ့ဖန်ဝရမ်းမှာပါနေတဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဟောင်းဦးထင်ကျော်တို့ကိုဖယ်ရှားနိုင်ရေးတရားမျှတမှုရှာဖွေဖော်ထုတ်ရေးကော်မတီဖွဲ့စည်းမယ်လို့ NLD ထုတ်ပြန်လိုက်တဲ့သတင်းဖြစ်ပါတယ်။အာဂျင်တီးနားတရားရုံးကဖန်ဝရမ်းမှာပါနေတဲ့ရဲသားခေါင်းဆောင်တွေဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့သမရဟောင်းဦးထင်ကျော်တို့ကိုဖယ်ရှားနိုင်ရေးအတွက်တရားမျှတမှုရှာဖွေဖော်ထုတ်ရေးကော်မတီဖွဲ့စည်းမယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဒီကနေ့ဖေဖော်ဝါရီ29ရက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။ ရောင်ဆန်းစုကြည်နဲ့ဦးထင်ကျော်တို့အတွက်တရားမျှတမှုရှာဖွေဖော်ထုတ်ရေးကော်မတီ Justice Seeking Committee for ရောင်ဆန်းစုကြည်အန်ဦးထင်ကျော်ကိုဖွဲ့စည်းဆောင်ရွက်သွားမယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ဘ ഹു အလုပ်ကော်မတီကထုတ်ပြန်လိုက်တာဖြစ်ပါတယ်။ကော်မတီဖွဲ့စည်းဆောင်ရွက်ရမှာရွေချက်တူတဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ NLD ဘ ഹു အလုပ်ကော်မတီကဖော်ပြထားပါတယ်။2019ခုနှစ်ကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာများပေါ်ကျူးလွန်ခဲ့မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကမြန်မာစစ်ကောင်ဆောင်မရောက်လိုက်ပါဝင်စစ်တပ်ရာရှိ22ဦးနဲ့အဲ့ဒီအချိန်ကရွေးကောက်ခံရပ်သားကောင်းဆောင်သမရဦးထင်ကျော်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပါဝင်အခြားတဦးစုစုပေါင်း25ဦးကိုဖေဖော်ဝါရီ23ရက်နေ့မှာဖမ်းဝရမ်းထုတ်ခဲ့တာရှိပါတယ်ရွေးကောက်ခံရပ်သားအစိုးရဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာရတဲ့ရွေးကောက်ခံအစိုးရဖြစ်တာကြောင့်ရောင်ဆန်းစုကြည်နဲ့ဦးထင်ကျော်တို့ကိုစစ်တပ်ကစနစ်တကျကျူးလွန်မှုတွေမှာတာဝန်ရှိသူတွေလို့သတ်မှတ်တာဟာအဓိကတာဝန်ရှိသူတွေဖြစ်တဲ့စစ်တပ်ကောင်းဆောင်တွေတာဝန်ယူရမဲ့တာဝန်ခံမှုကိုမေးမိန်သွားစေတဲ့အတွက်ဘေးကွန်းထုတ်เสียဖြစ်နေတယ်လို့ NLD ထုတ်ပြန်ချက်မှာအတည်ပြုထားပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံစနစ်အရစစ်တပ်ရဲ့ရည်တည်မှုပုံစံကိုလေ့လာထည့်သွင်းစဉ်းစားတာမရှိဘဲဖော်ရဲထုတ်ခြင်းဟာခေတ်ကနေနာသူတွေအတွက်တရားမျှတမှုရှာဖွေပေးရမယ်။တရားရုံးရဲ့အစဉ်ကျဉ်းနှုန်းတရားနဲ့အာဂရိအစွဲကင်းမှုပေါ်ထိခိုက်အားနည်းစေနိုင်တယ်လို့ NLD ပါတီကထောက်ပြထားပါတယ်။ဒါကြောင့်ဒေါန်ဆန်းစုကြည်နဲ့ဦးထင်ကျော်တို့ပေါ်ဖောင်ရန်ထုတ်ထားတဲ့ပေါ်အာဂျင်တီးနားတရားရုံးအနေနဲ့ပြန်လည်သုံးသပ်ဖို့လည်း NLD ပါတီကတိုက်တွန်းထားပါတယ်။မြို့သားညီညွတ်အစိုးရ NUG ကလည်းအာဂျင်တီးနားတရားရုံးရဲ့ဖောင်ရန်နဲ့ပတ်သက်ပြီးစစ်ကောင်းဆောင်မြောင်းလိုင်းတို့နဲ့အတူသမရဟောင်းဦးထင်ကျော်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ကိုတရားခဏ်စည်းမှာထည့်သွင်းထားခြင်းဟာမှားယွင်းတဲ့စွပ်စွဲဆောင်ရွက်ချက်အဖြစ်မှတ်ယူပြီးရသားကောင်းဆောင်နှစ်ဦးကိုတရားစွဲဆိုထားခြင်းကနေဖယ်ရှားပေးဖို့အခုလဖေဖော်ဝါရီလ18ရက်နေ့ကပဲတောင်းဆိုထားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ဂျမတ်စီယိုစုကတော်လိုင်းအင်အားစုတွေဘက်ကတုံးမှုတဲ့ဖုန်းနံပါတ်အဟောင်းတွေနဲ့ application တွေဖွင့်ပြီးထောက်လန်းနာနဲ့လိညာတာတွေပြုလုပ်နေတဲ့သတင်းဖြစ်ပါတယ်။ဂျမတ်စီယိုစုကတော်လိုင်းအင်အားစုတွေဘက်ကတုံးမှုတဲ့ဖုန်းနံပါတ်အဟောင်းတွေနဲ့ Telegram, Signal, Viber အကောင့်တွေဖွင့်ပြီးတော်လိုင်းဘက်ကသတင်းတွေကိုထောက်လန်းတာတွေ၊လိန်လယ်တာတွေပြုလုပ်ရရှိနေတာကိုတွေ့ရတယ်လို့ PPTV သတင်းမှာဖော်ပြထားပါတယ်။မြို့သားညီညွတ်အစိုးရနိုင်ငံခြားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကလည်းအခင်သုံးမှုတဲ့ဖုန်းနံပါတ်နဲ့ Telegram အကောင့်ဖွင့်ပြီးသုံးနေတဲ့အတွက်သတိထားကြဖို့ဒီကနေ့မှသတိပေးထားပါတယ်။ကျမရင်ကသုံးခဲ့တဲ့ဖုန်းနံပါတ်အဟောင်းကိုကျမနာမည်နဲ့ပဲ Telegram အကောင့်သုံးနေကြောင်းမိတ်ဆွေတယောက်သတိပေးလာလို့သိရပါတယ်။ကျမ Telegram အသုံးပြုခြင်းမရှိပါကြောင်းနဲ့ဖော်ပြပါနံပါတ်3ရဲ့ဆက်သွယ်လာပါကကျမစင်မအောင်မဟုတ်ပါကြောင်းသတိပြုနိုင်မှရဲ့အတိပေးအပ်ပါတယ်လို့ပြည်တော်စုဝန်ကြီးဒေါ်စင်မအောင်ကအတိပေးထားပါတယ်။အလားတူပြည်တော်စုဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလည်းရဲ့ရခိုင်ဖုန်းနံပါတ်အဟောင်းနဲ့ Viber အကောင့်ပွင့်လည်ထားတာရှိတယ်လို့ဆိုပါတယ်။ကျွန်တော်နံပါတ်အဟောင်းနဲ့လည်း Viber အကောင့်ပွင့်လာလို့မိတ်ဆွေအချို့ကနှမ်းသတိပေးသေးတယ်။ကျွန်တော်အနေနဲ့ပြည်တွင်းဖုန်းနံပါတ်နဲ့ application မှသုံးမနေပါဘူး။တော်လိုင်းဘက်ကသူတွေအနေနဲ့ပြည်တွင်းဖုန်းနံပါတ်တွေနဲ့ဖုန်းခေါ်ပြောတာတွေ application သုံးတာတွေကိုသတိထားသင့်ပါတယ်။ဒီနေ့နံပါတ်အဟောင်းတွေနဲ့ဆက်သွယ်လာရင်လည်းအယုံမလွယ်လိုက်ပဲတနည်းနည်းနဲ့ကာယကံရှင်ကိုယ်တိုင်ကိုချိတ်ဆက်ပြီး confirm လုပ်သင့်ပါတယ်လို့ပြည်အောင်စုဝင်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကပြောပါတယ်။ဂျမတ်စိယုစုရဲ့မတရားအာဏာလိယူခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီနောက်ပိုင်းမှာနိုင်ငံတကာဆက်သွယ်ကုမ္ပဏီတွေဖြစ်တဲ့ Telenor နဲ့ Ooredoo တို့ကရှယ်ယာရီရောင်းချပြီးပြန်လည်ထွက်ခွာသွားကြပါတယ်။နော်ဝေခြေဆိုင် Telenor ကုမ္ပဏီကဂျမတ်စိယုစုနဲ့ဆက်နွယ်နေတဲ့ရွှေပြားမြူကုမ္ပဏီကိုလဲလွှဲရောင်းချခဲ့တာဖြစ်ပြီးအဲ့လိုလဲလွှဲပြီးတဲ့နောက်Telenor အမည်ကနေအက်တက်အမည်ကိုပြောင်းလဲခဲ့ပါတယ်။ကာတာနိုင်ငံအခြေစိုက် Ooredoo ကုမ္ပဏီကလည်းမြန်မာကုမ္ပဏီတစ်ခုဖြစ်တဲ့ Nine Communication ကုမ္ပဏီကိုလက်လွှဲရောင်းချခဲ့တာဖြစ်ပြီးအဲ့ဒီလိုဝယ်ယူခဲ့တဲ့နောက်ကွယ်မှာဂျမတ်စီယုစုနဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းရှင်တွေပါဝင်နေတယ်လို့သတင်းဌာနတွေကရေးသားဖော်ပြခဲ့ကြပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ KIA နဲ့မဟာမိတ်တွေသိမ်းပိုက်ထားတဲ့နယ်မြေတွေမှာတာဝန်ထမ်းဆောင်ဖို့စစ်မြေတင်နှံများပို့ချတဲ့သတင်းဖြစ်ပါတယ်။ကစင်လွတ်လပ်ရေးတပ်မတော် KIA နဲ့မဟာမိတ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့နယ်မြေတွေမှာတာဝန်ထမ်းဆောင်မှုကစင်လွတ်လပ်ရေးဖွဲ့ KIO ဘက်ကစစ်မြေတင်နှံတွေပြုလုပ်နေတယ်လို့ KIO KIA သတင်းပြန်ကြားရေးဌာနကဖေဖော်ဝါရီလ26ရက်မှာဖော်ပြပါတယ်။ KIO အစိုးရလူဝင်မှုကြီးကြပ်ရေးဌာနကဖွင့်တဲ့မှတ်စဉ်15လူဝင်မှုကြီးကြပ်ရေးတင်နှံစစ်မှုကိုမနေ့ကဖေဖော်ဝါရီလ26ရက်ကလိုင်စာမြို့မှာကျင်းပခဲ့တယ်လို့ဆိုပါတယ်။တော်လိုင်းကလာတွင် KIA နဲ့မဟာမိတ်ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့နယ်မြေတွလာတာနဲ့အမျှသိမ်းပိုက်နယ်မြေတွေမှာတာဝန်ထမ်းဆောင်နိုင်မှု KIO အစိုးရရဲ့ဌာနဆိုင်ရာတိုင်းမှာစစ်မြေတင်တင်နှန်းတွေဖွင့်လှစ်နေပြီးစိတ်ဝင်စားတဲ့လူငယ်တွေတက်ရောက်ကြဖို့နှိုးဆော်ထားပါတယ်။မတ်စင်ဆန်ကလူဝင်မှုကြီးကြပ်ရေးတင်နှန်းကို2024နိုဝင်ဘာမှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီး ဒီတနက်မှာ KIA တပ်မဟာအသီးသီးကတင်နန်းသား160ဦးတင်နန်းစစ်လက်မှတ်ရရှိခဲ့တာယာရူပေးအပ်တာတွေပြုလုပ်ခဲ့တယ်လို့သိရပါတယ်။မတ်စင်16တင်နန်းကိုယခုနှစ်အတွင်းမှာထပ်မံဖွင့်လှစ်မှာဖြစ်တာကြောင့်စိတ်ဝင်စားတဲ့လူငယ်တွေတင်နန်းလာတက်ကြဖို့တာဝန်ရှိသူတွေကနှိုးဆော်ထားပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာ2023အောက်တိုဘာကစပြီးစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်တဲ့စစ်စင်ရေးဖော်ဆောင်ခဲ့တာ2024မတ်လစမိုင်းမှာစီးရဲရှိန်မြင့်ခဲ့တာကြောင့်တနေ့အတွင်းစစ်ကောင်စီထိန်းချုပ်ရမြို့15ခုထပ်မင်းနဲ့စစ်ကောင်စီတပ်စခန်းတွေရာချီသိမ်းပိုက်ထားနိုင်ခဲ့တယ်လို့သိရပါတယ်။လက်ရှိမှာလည်းကချင်ပြည်နယ်ရဲ့ဒုတိယမြို့တော်လို့တင်စားခံရတဲ့ဗမော်မျိုးသိန်းစစ်စင်ရေးကိုဖော်ဆောင်နေရဗမော်မြို့မှာရှိတဲ့စစ်ကောင်စီတပ်ရင်းဌာနချုပ်တွေတပ်ဆွဲရနေရာတွေကိုတိုက်ခိုက်သိမ်းပိုက်ထားနိုင်ပြီးအမှတ်1စစ်စင်ရေးကိုကဲမှုဌာနချုပ်နဲ့ဗမော်မြို့ကိုပြီးသက်သိမ်းပိုက်နိုင်ဖို့ကြိုးပမ်းနေတယ်လို့စီးရဲသတင်းရင်းမြစ်တွေကပြောပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါရဲ့ရှင်။မင်္ဂလာပါရှင်။ February 28ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံတောင်ပိုင်းဒေသများတွင်နေရာကွက်ပြီးမိုးရွာသွန်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာကချင်ပြည်နယ်မြောက်ဖျားပိုင်းနဲ့ AR တိုင်းတို့တွင်တိမ်အထင်အထင်မင်္ဂလာပင်လယ်တောင်ပိုင်းနဲ့တနင်္သာရီကယူရန်တွင်တိမ်ထူထပ်နိုင်ပါတယ်။မိုးအချိန်တွေမှာကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီကမ်းရိုးတန်းတောင်ပိုင်းစွန်းဒေသများတွင်နေရာကျဲကျဲမှနေရာဆိတ်ဆိတ်မိုးရွာသွန်းနိုင်ပါတယ်။ရွာရဲရာနှုန်း90ရာနှုန်းဖြစ်ပါတယ်။ပြည်လမ်းပြင်ချိန်တွေမှာရခိုင်ကမ်းရိုးတန်းဘက်တွင်လေသည့်ရှစ်တောင်ဘက်မှတနင်္သာရီ10မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါတယ်။ AR တိုင်းရန်ကုန်တိုင်းမုတ်တမခွိုင်းနဲ့တနင်္သာရီကမ်းရိုးတန်းဘက်တွင်လေသည့်အရှိတ်ဘက်မှတနင်္သာရီ10မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းနှင်းငယ်မှလှိုင်းအထင်အထင်ရှိနိုင်ပါတယ်ရှင်။ဗီဒီယိုအန်ယူဂျီရဲ့ဒေါ်လင်းကဗျာကဏ္ဍကိုဆက်လက်နားဆင်ကြရပါမယ်။သူရဇော်ရေးသားထားတဲ့အညာသူလို့အမည်ပေးထားတဲ့ကဗျာလေးကိုတော့ရန်တိုင်းကခန်းစားရုပ်ဖတ်ပေးပါမယ်ရှင
်။အညာသူပါနှန်းရင်ပန်းရင်နဲ့ရပြီးဖွားနှန်းရင်ရန်နဲ့ရပါမယ်။စတိတ်ကျောင်းသူဘဝအဖြူစိမ့်နဲ့ရှုမွားလေတက္ကသိုလ်ကျောင်းသူဘဝအတိပတိလမ်းပေါ်ကလိပ်ပြပြိုလေးရေအညာစစ်ခေါင်းပူပူမှာဖျောင်းလိုဖြူနိုင်ပါရဲ့လားအလွန်တမာတန်းဖုံထူထူတော်လန်စစ်သည်စင်နှန်းတွေနဲ့အညာသူဟာအချစ်ဝုံအပြည့်ဒေတန္တရအလှအပြည့်စိတ်ရိပ်စင်ငွေအပြည့်ဘာပြင်ပေါ်ကတဏ္ဍာရေကျဲပြပြအိုးနစ်နေအောင်ချစ်တယ်အညာသူရဲ့တန်းရေးပြေးဟာဒနာမဲ့တော်လန်ရေးတမာလေးပေါ်တစ္ဆာရှိယုံလုံလောက်ပါရဲ့အညာသူအညာဟာစပယ်အပြည့်ဓာတန်ရာအပြည့်အညာနင်းစီဖြူဖြူမှာကုတ်ရာချစ်ရာအပြည့်အညာမြေဟာရန်ွေရန်ကိုအပြည့်ဒီလိုကြေကွဲစရာများအကြာတခါတခါအညာဟာဓာနှွေးနဲ့တေးရတခါတခါအညာဟာဓာအေးနဲ့တေးရအညာဟာရရဆက်ဆက်လှပါရဲ့အညာသူဖုံထူသလိုမီးလောင်ပြားပူပူထူထူရိုးသားမှုဟာမာယာရီနှောက်ရှက်ခံခဲ့ရမှုကအပြည့်အညာသူယုံတငယ်လေးရေနှာခေါင်းရှုံဖြစ်ပါရဲ့လားအသိငယ်နေပါရဲ့လားစစ်ဟာစစ်ကိုချိန်မုံအညာစပယ်ဂုံးလေးသွေးညီနဲ့ကင်းပါစေအချစ်ဟာထွေးပိုက်နှောင်ထုံးအညာသူအပြုံးလေးလွမ်းရည်ကင်းပါစေဖျောင်းဖြူဖြူအညာသူလေးချောင်းပူပူဝေးပါစေသူရဇော
ရေဒီယိုအန်ဂျီကိုနားဆင်နေကြတာပါဆက်လက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်ကြရပါအောင်မယ်ဖလိုရာဟန်တင်ဆက်ထားတဲ့တော်လင်ရင်ဤအောင်မြင်ခြင်းအလှကပအပိုင်း150ကိုနားဆင်ကြရပါမယ်ရှင
်အားလုံးပဲမင်္ဂလာပါယခုတစ်ပတ်အမျိုးသမီးကဏ္ဍမှာဆိုလို့ရှိရင်တော်လင်ရင်ကာလမှာစိုးရှုံးမှုများမှသင်ခန်းစာများကိုကျမတို့ဘလူတွေပြင်ဆင်ကြမယ်ကာကွယ်ထိန်သိမ်းဆောင်ရှောက်ကြမယ်ဆိုတာမျိုးကိုဒီနေ့ညွှန်ပြချင်ပါတယ်။တနေ့ကမုံရတောင်ဘက်သတင်းတွေကြားရတော့ကျမဘဝနဲ့ဘဝသူမိတ်ဆွေဒေစီကိုသတင်းမေးမိပါတယ်။တယောက်နဲ့တယောက်လူချင်းမတွေ့ဖြစ်တဲ့အချိန်များကယနေ့ချိန်မှာဆက်သွယ်လို့ရမယ့် data ကွန်ရက်ကကျမအတွက်တော့အဆင်ပြေနေသေးပါတယ်။အဆင်ပြေနေချိန်လေးမှာလက်ကလိုလို screen ပေါ်ကခလုတ်ကိုနှိပ်လိုက်ချင် တော့ပြန်မှုတစ်ခုကကျမအတွက်တည်ငောင်းဆိုပေမဲ့တစ်ဖက်ကကျမမိတ်ဆွေရဲ့အားနည်းဖြော့တော်နေတဲ့လေးသန်းကကျမအတွက်စိတ်မကောင်းဖွယ်ရပါပဲအမရဲ့စက်တက်လီတီတွေနဲ့ဘုံကျဲသွားလိုက်တာပြည်သူတွေဒုက္ခမျိုးစုံမှာပဲကျမရဲ့ဖေလဲမကျမ်းမှာအမေကလည်းအသက်ရွယ်ကကြီးနဲ့ကျမတို့ရွာတွေမှာဆုံးရှုံးမှုတွေများလိုက်တာဘုံရွာရဲ့တောင်ဘက်ရွာတွေမှာပြူရီစစ်ကောင်စီတပ်တွေရဲ့လွှမ်းမိုးမှုကအကောင်းတော့ရွက်ရာကလည်းသူတို့အနိုင်ကျင့်သမျှမှာဥစ္စာပစ္စည်းစည်းစိမ်လည်းပြည့်အသက်တွေလည်းဆုံးရှုံးနေရတဲ့အခြေအနေပါသူမပြောဆိုတဲ့စကားလေးမှာကျမတို့ရဲ့အဖြစ်တွေကဒီလိုနဲ့ပဲရေတိမ်နစ်တော့မှလားဆိုတာပါပဲအဲ့လိုမေးကိုကျမဘလို့နှစ်သိပ်ရပါလေဒီသူကားကြီးပြီးတက်ဖွဲ့နေရပြီးအနှံ့ရှိတယ်ဆိုတာမှန်ပြီမင်းစင်ကဲလောက်ဆောင်နေရတဲ့အချိန်နေမှာပြည့်စုံမှုအားကလိုအပ်ချက်ဖြစ်တယ်လို့သူတလူငါတမင်းနဲ့ဒီသူစည်းစိမ်ကိုမမောစွာနဲ့အစ်စ်အမှန်ပြည်သူကားကွယ်ရေးစစ်သားဆိုတာကလည်းကွဲကွဲပြားပြားမသိနိုင်တဲ့အခြေအနေကိုရောက်နေခဲ့ပါပြီ။နေရာနှက်မှာတကယ်စစ်မှန်သည့်ပြည်သူစစ်သားဆိုတာကားကွယ်ရေးဦးစီးချုပ်အောင်မှရှိနေသူများပါ။တကယ်ကိုပြည်သူကားကွယ်ရေးစောင့်ရှောက်နိုင်သည့်စီမင်းစီကံဥပဒေတွေကစလို့စစ်တင်ကျေဝတ်များကိုပါလိုက်နာကျင့်သုံးဖို့တင်နန်းကာလမှာတင်ကြားပေးလိုက်လိမ့်မယ်လို့ပြည်သူတယောက်နည်းနဲ့ကျမလက်ခံထားပါတယ်ဒေါ်လန်ရေးကနှစ်တည်းကြာလာသည်နှင့်အမျှကွဲပြားလာသည့်အချို့သောရက်ရွာများတွင်ကာကွယ်ရေးဆိုသည့်ခေါင်းစဉ်အောက်မှမိမိတို့ကိုယ်တိုင်အမည်နာမခံယူထားလျက်ရှိနေကြတာလဲမြေပြင်တည်င်းများအရာပြည်သူတွေသိရှိနေကြတဲ့အခြေအနေတွေပါယနေ့လက်ရှိအဖြစ်ပြက်အချို့သည်ပြည်သူကာကွယ်ရေးတပ်သားများနှင့်ကွဲပြားသည့်လုံရများကိုအချို့သောကာကွယ်ရေးတပ်များကလုဆောင်နေသည်လဲပြည်သူတွေတွေ့မြင်လာကြရပါတယ်။အခုလိုမတူညီသည့်လုံရများမှလည်းမဖြစ်သင့်သည့်အသက်ဆုံးရှုံးမှုများကလူတို့မျက်မှောက်တည်င်းအချက်လက်များဖြင့်ပြန့်နှံ့ခဲ့ရပါပြီ။ဘလို့လုပ်ငန်းစဉ်မဲဖြစ်ဖြစ်ကျမတို့မှအလုပ်တစ်ခုကိုလုပ်ကြည့်ဆိုပါကတစ်ဖက်လူယုံကြည်လက်ခံနိုင်ဖို့မိမိရဲ့အရေးချင်းလောက်ဆောင်မှုဆွမ်းဆောင်ရည်များဖြင့်ပထမဆုံးမိမိဘဝကိုတည်ဆောက်ကြရပါတယ်။ဒါမှလည်းမှန်ကန်တည်ကြတဲ့အဖြစ်ရက်လက်ကောင်းများရနိုင်မှာဖြစ်သလိုတစ်ဖက်ကလည်းမိမိကိုယုံကြည်လာမှာပါ။ဒီအတွက်ကျမတို့တွေအချိန်တွေပေးရမယ်။ဘဝတွေပေးရမယ်။အခက်မသိရင်အသက်ပါဆုံးရှုံးနိုင်မှာလေ။အခုရက်ပိုင်းမှာခရီးယန်ဖာသာတယောက်တက်ခံရသည့်တည်င်းတစ်ပုတ်ကကမ္ဘာစာမျက်နှာထိရမ်းမိုးခဲ့ပါလေ။ဒါဟာမြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အနေအထားကိုဘာသာတရားနဲ့ကြည့်ကြည့်လူနေမှုဘဝအစဉ်တန်းပုံစံနဲ့ဆိုတိတ်ကိုထိတ်လန့်စရန်ကောင်းတဲ့စနစ်တစ်ခုကိုဥတည်နေပြီဆိုတာပါပဲ။ဒါကကျမတို့ပြည်သူတွေသတိပြုရမယ့်အချက်ဖြစ်သလိုအာနာသိသိဆိုသည့်အာနာရှင်များရဲ့မစင်မစားမစင်မချင်းလောက်ခဲ့တဲ့လောက်ရများမှအခုဆိုရက်ဆက်ကြမ်းကြုတ်လှတဲ့လူနေမှုဘဝပုံစံတွေအထိစင်ကဲပြောင်းလဲလို့လာနေပါပြီ။ကျမတို့ပြည်သူတွေမှာတစ်ဖက်ကလည်းစစ်မှုမထမ်းမနေရဥပဒေကလူတို့ရဲ့ဘဝကိုအကျဉ်းကျစေသလိုတနည်းတစ်မျိုးထုတ်ပြန်နေတဲ့စစ်ကောင်စီရဲ့အွန်လိုင်းပေပါတွေကလည်းပြည်သူတွေငွေတုံးနဲ့လွတ်မြောက်ရာလွတ်မြောက်ကြောင်းထွက်နိုင်ဖို့နှင်ထုတ်နေသလိုပါပဲ။ဒါတဲ့ဆိုတာကကကားမရှိဒါမရှိလက်မလက်မရှိတဲ့ပြည်သူတွေရဲ့ဘဝကိုဘုံကျဲစက်တနန်းနဲ့ပြည့်ရွာကိုမိရှုရွာကံများရဲ့ပစ္စည်းတွေကိုရသလောက်ယူကြနဲ့တိုင်းပြည်ပြတ်တယ်ဆိုတာပြည်သူဘဝပြတ်တာပါပဲခေါင်းဆောင်တိုင်းမှာမိမိတို့ပြည်သူတွေအတွက်ကောင်းဆုံးအရာတွေကိုရွေးချယ်ခွင့်ရပါလျက်မိမိတို့ရဲ့စိတ်ဆန္ဒကိုဦးစားပေးကြပြီးအဆုံးဘက်ကိုဦးတည်နေချိန်မှာရောအရာအလုံးကဆုံးရှုံးမှုအောက်ကိုရောက်သွားခဲ့ရတာပါပဲ။ဒါဟာကျမတို့ပြည်သူတွေအတွက်သင်ငန်းစာဖြစ်သလိုမိမိတို့ဘဝတွေဘယ်လိုတည်ဆောက်ခွင့်ရှိပါသလဲ။လူတိုင်းမှာမွေးရာပါအခွင့်အရေးရှိတယ်ဆိုတာပဲသိထားကြမှာဖြစ်သလိုမတူကွဲပြားလူတိုင်းတန်းတူညီမျှအခွင့်အရေးရကြရမယ်။ဒါတွေကိုဘယ်ကဲသို့စနစ်ကဥဆောင်နေပါသလဲ။ဒါတွေကိုရရှိနိုင်ဖို့ဆိုရင်ရောပြည်သူတွေဘက်ကရောအပေကဲတို့သောစီမင်းဥပဒေကိုလိုက်နာကျင့်သုံးရမယ်ဆိုတာမျိုးကိုသိရှိကြဖို့လိုပါလိမ့်မယ်။ဒီလိုအခြေခံအခြေအနေကိုပြည်သူတွေဘက်မှ တော်ဝမကျေနိုင်ဘူးဆိုရင်လည်းအစိုးရတခုမှအကျင့်ပြက်ခြားစားတဲ့ဝဲကရဲမှတဝဲလဲလဲနဲ့အခုလိုအာနာရှင်သဆိုးရှေဖို့အားစေးတိုက်နေတယ်လို့ဖြစ်ပါလိမ့်မယ်ကျမတို့ကြည်သူများသည်အခုလိုအနေထားတခုမှနုနှစ်တိုင်းထိုင်အားလျော့နေလို့မဖြစ်ပါဘူးနေနေတဲ့နုန်တဲကနေမိမိတို့ဝိုင်းနိုင်သလောက်ဝိုင်းပြီးပူပေါင်းပါဝင်ကြမှာသာကျမတို့လိုချင်တဲ့ပန်းမှန်ဖြစ်သည့်ဒေါ်လန်ရေးဤအောင်မြင်မှုအလှကဘာကိုတည်ဆောက်နိုင်မည်ဆိုတာဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
ဗီဒီယိုအန်ယူဂျီရဲ့ဒီနေ့ညနောက်ဆုံးထုတ်လွှင့်မှုအစီအစဉ်မှာတော့ SSKT ရေးသားပြီးကိုညီကျော်မြမမီယထာစီတမ်တည်ဆိုထားတဲ့စကောင်းမောင်းလွမ်းမြည့်ရေးဆိုတဲ့ဒီသတင်းလေးနဲ့နှုတ်ဆက်ပါရစေရှင်
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz နဲ့ဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။